Hello.
My channel come on soon. Nikawa Lama.
Okay, come on. Go on soon. Nikawa Lama.
Come on, my. My, you got wet wet Lomian, your beard, busy moody below chin, she bother like me.
Oh, busy moody, I wrote. Lama Bono, who are you? You got way to an amazing side of the lady. He be some way. I don't get the enemy, my beam, my beard.
Oh, okay. My dear. Jack, I'm from here by the Okra Pigani, Dura Ushima, Pesha later, ha. Nyamabia, democracy, Bianle, Longans, and Epo, Bello, Jota Mushidalo, Majusa, Battle, come ya.
Drew party doing a kissa in a Pateloma, Bama, Pyojim. Come near, he look on Lumi in a Patelu, Cookman Suri, like Ohaku, don't talk with Anu Yara.
Okay, come here. Oh, Matt, a PSP, now the name Maroda, democracy, Nilamajau, Lupura, Jama Jala Lova.
Democracy, Nilamajau, we want to.
ညိုသားဒီမိုကရေစီဖွဲ့ချုပ်မှာတော့ဒီလိုပုံစံနဲ့လုပ်မှာမဟုတ်ပါဘူးဟုတ်ကဲ့ခင်ဗျဘိုးကျော်မူကြီးမင်းအောင်လိုင်ကကျွန်တော်တို့ RFA
အဲ့ဒီစကားကိုအမဘယ်လိုမြင်လဲခင်ဗျအဲ့တော့ဟိုပြည်သူပြည်သားတွေပြဿနာဖြစ်အောင်လုပ်တဲ့အချိန်မှာဗမာနိုင်ငံသားတွေရောမပါဘူးလားဘိုးကျော်မူကြီးကတမရလုတ်ချင်တဲ့ပုံကဟာတိုင်းပြည်တကယ်ကောင်းအောင်လုပ်မဲ့သူဖြစ်ရမယ်အပြင်တမတော်နဲ့လည်းအစဉ်ပြေးတဲ့လူမျိုးဖြစ်ရင်တော့ပိုကောင်းမယ်လို့ပြောပါတယ်အဲ့ဒီစကားကိုဘယ်လိုထင်သလဲခင်ဗျအဲ့လိုနဲ့အစဉ်ပြေးလို့ရှိရင်ကောင်းတာ
မနဲ့ရင်းနှီးမှုမကြိုးစားတာလားခင်ဗျာ
အမားတော့ကြိုးစားပါတယ်တမရခေါင်းဆောင်တွေကတိတ်ပြီးတော့စိတ်ပါလက်ပါမရှိတာပ
ါတမရဦးသိန်းစင်အစိုးရကိုနိုင်ငံတကာအတိုင်းဝိုင်းကအတိအမှတ်ပြုလာခဲ့တဲ့အကြောင်းအရာတွေတဲမှာအမားကအကောင်းမြင်ထောက်ခံပြောဆိုခဲ့တဲ့အချက်လက်ပါတယ်လို့ပြောကြပါတယ်ဥပမာတမရအိုဘားမားကအမားနဲ့တိုင်ပင်ပြီးတော့ဟီလာရီကိုဗမာပြည်လွှတ်လိုက်တာမျိုးပေါ့ခင်ဗျာအဲ့ဒီလိုဝေဖန်ချက်ကိုအမားဘယ်လိုမြင်ပါသလဲခင်ဗျာ
ဖတ်ချက်လိုပဲပြောရမယ်ဝေဖန်နေလို့ဒါဆိုတယ်ဆိုတော့ဖြစ်စေခြင်းမူဆက်သဘောလား
မဟုတ်ပါဘူးဆိုပါတော့ခင်ဗျာတမရဦးသိန်းစင်အစိုးရနဲ့အမနဲ့အဆင်ပြေတာအမကအစိုးရမကြိုက်တဲ့လူတွေနဲ့ပေါင်းတာ ਉਹ ဆိုတဲ့အမြင်မျိုးလည်းရှိတယ်ဒါပေမဲ့တချို့ကလည်းထောက်ပြကြတယ်အမကတမရဦးသိန်းစင်ကိုပြီးခဲ့တဲ့2011ကစပြီးတော့ဘယ်လိုကောက်မွန်ကြောင့်ချီကျူးထောက်ခံပြောဆိုခဲ့တယ်တကယ်တော့နိုင်ငံကအတိုင်းဝိုင်းကအခုလိုဗမာပြည်ကိုအတိမတ်ပြုတ်ပြီးတော့အနည်းမျိုးစုံနဲ့ဆက်ဆံလာကြတာပေါ့လေဒါတည်းကတကယ်တော့အမရဲ့ပြောဆိုမှုတွေမဲအကောင်းမြင်ပေါ်မှာသူတို့ကလိုက်ပြီးတော့ဒီလိုဗမာပြည်ကိုအဆင်ပြေအောင်ဆက်ဆံလာတာဆိုတာမျိုးပြောကြဆိုကြတာရှိပါတယ်။အဲ့ဒါကိုပြောတာပါခင်ဗျာ
။အဲ့ဒါတော့နှစ်ဖက်စလုံးကနည်းနည်းအဆွန်ရောက်တယ်လို့ထင်ပါတယ်။ဒီဦးသိန်းစင်အစိုးရနဲ့ပတ်သက်လို့ကောင်းတာပြောတာလည်းရှိတယ်။ဟိုဝေဖန်တာတွေလည်းရှိတယ်။ဒါလည်းကိုယ်ကဆိုးလည်းတည်ပြီးသားပဲ။ဒါအကောင်းမြင်တာလွန်လွန်းနယ်လို့လည်းမပြောခဲ့တာတွေလည်းရှိပါတယ်။ဒါမင်း sanctions တွေဘာတွေနဲ့ပတ်သက်လို့ sanctions တွေဘာတွေဖယ်ရတယ်ဘာလို့လဲမအနေနဲ့မကောက်ကွက်ခဲ့ပါဘူး။ဒါကပြည်သူပြည်သားတွေတဲ့အကျိုးရှိမယ်ဆိုလို့ရှိရင်ထဲလိုက်ပါဒီတော့မှလည်းဒီအစိုးရဘယ်လောက်ထိပြည်သူပြည်သားတွေအတွက်လုပ်ပေးမလဲဆိုတာလည်းသိသိရှာရှာသိနိုင်တာပေါ့တကယ်ပဲလုပ်ပေးခြင်းနဲ့ဆန္ဒရှိလို့ရှိရင်ပိတ်ဆို့ထားမှုကြောင့်မလုပ်ပေးရဘူးဆိုတာလည်းမဖြစ်စေချင်ဘူးလေအဲ့ဒါပေမဲ့အနောက်နိုင်ငံဒီမိုကရေစီနိုင်ငံတော်တော်များများကနေပြီးတော့ဒီသိချင်းအစိုးရနဲ့ပတ်သက်လို့အကောင်းမြင်တာလွန်လွန်းနေဆိုတာလည်းဒါလည်းလက်မထောက်ပြခဲ့တာရှိပါတယ်အ
ဲ့တော့လက်ရှိအစိုးရရဲ့၅နှစ်တာဆောင်ရွက်ချက်ကိုအမဘယ်လိုခြုံငုံသုံးသပ်နိုင်မလဲခင်ဗျာ
နောက်ကျဆောင်ရွက်ချက်ကတော့တိတ်ဒီတော့အားရစရာတော့မရှိဘူးလို့ပဲသုံးသပ်မှာပဲအထူးသဖြင့်ပေါ့နော်ဒီမိုကရေစီကြီးကြကြလုပ်တဲ့နေရာမှာတကယ်ဒီမိုကရေစီပေါ်ဆောင်ဖို့ကိစ္စနဲ့ပတ်သက်လို့ဆိုလို့ရှိရင်တော့ကျေနပ်စရာမရှိဘူးလို့ပဲသုံးသပ်မှာ
ဘယ်လိုအကြောင်းအရာမျိုးဥပမာနည်းနည်းပြောနိုင်မလားခင်ဗျာ
အဥပမာ solution တော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့စာရမှာပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေကဒီမိုကရေစီနည်းလမ်းနဲ့ပတ်သက်လို့ဒီမိုကရေစီစံနှုန်းစံသားနဲ့ပတ်သက်လို့ဆိုရင်အများကြီးလိုအပ်နေသေးတဲ့ဥပဒေကူပဲဒါပေမဲ့လည်းအစိုးရအနေနဲ့ဒါကိုလုံးဝပြောင်းလဲခြင်းနဲ့စိတ်မရှိဘူးဆိုတာကိုတင်းတင်းရှားရှားကြီးထုတ်ဖော်ခဲ့တာပဲဒါကဥပမာတစ်ခုပေါ့
အစိုးရဒီအပိုင်းထုတ်ပြန်ခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲစာချုပ်ကိုအမှဘလို့မြင်ပါသလဲခင်ဗျာ
ဟောမရရဟိုပြစ်ခတ်ရက်စဲကိုအများဆုံးဖြစ်စေချင်တာပေါ့တကယ်တနင်္ဂနွေလုံးအားလုံးပါဝင်ပြီးတော့အားလုံးကနေပြီးတော့ဂရုတည်နဲ့စာချုပ်မျိုးဖြစ်ပေါ်လာစေချင်တာပေါ့ဒါမှပဲဒီနိုင်ငံဟာငြိမ်းချမ်းရေးဘက်ကိုသွားနိုင်မှာ
ဟုတ်ကဲ့အဲ့တော့အခုဒီအပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးရေးမှာဒီ၄-၅ပွဲလောက်ကိုအစိုးရလက်မခံနိုင်တဲ့အတွက်ဆိုပြီးညှင်းခုံနေတာရှိတယ်တိုင်းသားတွေကလည်းအားလုံးပါမှသူတို့ထိုးကျင်တဲ့သဘောရှိတယ်နည်းနည်းတော့ကွဲနေကြတာပေါ့နော်အဲ့တော့အမတ်နဲ့တိုင်းသားခေါင်းဆောင်တချို့ဒီအပိုင်းတွေ့တာလည်းကျွန်တော်ကြားရပါတယ် လက်ရှိပြည်တွင်းငြိမ်းချမ်းရေးအခြေအနေကိုအမဘလို့အကဲခတ်ပါသလဲခင်ဗျာ
ပြည်တွင်းငြိမ်းချမ်းရေးဆိုတာဟာပြစ်ခတ်ရဆဲရေးစာချုပ်ချုပ်ပြီးမှဆက်ပြီးတော့လိုရမယ့်ကိစ္စပါအဲ့တော့အခုအချိန်မှာတော့ဒါပြည်တွင်းငြိမ်းချမ်းရေးရဲ့ဒီပြစ်ခတ်ရဆဲရေးကိစ္စကိုဖြစ်မြောက်လုပ်နေတယ်ဒီလိုပဲမှမြင်ပါတယ်အဲ့ဒီဟာတော့မှတော့ဖြစ်မြောက်စေချင်တာပေါ့ဒီလိုဟာမျိုးစာချုပ်ဆိုတာလဲတော်တော်ခက်ခဲနဲ့လုပ်ယူရတာပါဒီလိုခက်ခဲတာလဲထူးခြားတာမဟုတ်ပါဘူးနောက်တော့သတိပြုအောင်မှလည်းကဘာသမိုင်းရဲ့အတွေ့အကြုံမျိုးကြည့်လိုက်မယ်ဆိုလို့ရှိရင်ဒီလိုပြစ်ခတ်ရဆဲစာချုပ်တွေကိုချုပ်ပြီးမှချိုးဖောက်မှုနှုံးကအင်တာမှများပါတယ်အဲ့တော့ဒီပြစ်ခတ်ရဆဲစာချုပ်ဟာတကယ်ကိုခိုင်မြဲမဲ့စာချုပ်တစ်ခုတကယ်ကိုနိုင်ငံကိုညင်ကြဲရဲ့ဘက်ကိုပို့သွားမယ့်စာချုပ်တစ်ခုဖြစ်ဖို့အားလုံးကလိုလားကြတာပေါ့
ဟုတ်ကဲ့ခင်ဗျာဒါနောက်တစ်ခုတော့အတွေ့အခေါ်လေးတစ်ခုပါအမလူတချို့ကအစိုးရလည်းအကောင်မပြောဘူးအမတို့အတိုက်ခံနေလည်းအကောင်မပြောဘူးဟိုအရင်မှုတဲ့လူတယောက်ကတယောက်ကလုံးဆဲဆိုနေသလိုပဲဒါမျိုးတွေအခုလူမှုမီဒီယာတွေကလည်းထွန်းကားလာတော့ပုံများလာတာပေါ့နော်အဲ့လိုပုံကိုယ်တွေကိုအမဘယ်လိုသဘောထားလဲခင်ဗျာ
လူတွေကဆိုတော့တယောက်နဲ့တယောက်မတူပါဘူးအမျိုးမျိုးပါပဲနောက်ပြည်ဒီလိုပေါ့နော် Facebook လိုဟာမျိုးကတော့ဒီနေ့အဖြစ်ပြောရင်တာဝန်ယူဖို့မလိုပဲနဲ့ရေးချင်တာရေးလို့ရတယ်ဆိုတော့လေရေးချင်တာရေးကြမှာပါဘူ
းဟုတ်ကဲ့ရေးပေးတွေအခုအမတို့တတ်နိုင်ပြလုံနေတယ်လဲကျွန်တော်သိပါတယ်အော်တခြားအဖွဲ့အစည်းတွေလုံနေရှိပါရခင်ဗျာဒါမှလည်းရေဘေးတန်ကအရန်ကြီးမားတဲ့အတွက်အများကြီးလိုသေးတယ်လို့ပြောကြပါတယ်ဥပမာရခိုင်ပြည်နယ်ဘက်မှာတောက်သုံးရင်မလုံလောက်တဲ့ပြဿနာမျိုးလည်းကြားရတယ်ခင်ဗျာတကယ်တော့ဆိုပါတော့ခင်ဗျာရေငန်ကနေရေချိုချက်တဲ့ဆက်မျိုးတွေကိုနိုင်ငံခြားတိုင်းပြည်တွေကနေအကူအညီတောင်းရင်ရနိုင်ပါတယ်အဲ့တော့အမရောဒီနိုင်ငံကအကူအညီတွေနဲ့ပတ်သက်ပြီးတခုများဒီရေဘေးနဲ့ပတ်သက်လို့လှုပ်ဆောင်နေပါသလားခင်ဗျာ
မနော်ဖောင်ဒေးရှင်းအနေပြီးတော့တက်တိုင်းတော့လုပ်ပါတယ်ဒီတိုင်းများတကအကူအညီလဲမှာဗီဒီယိုမက်ဆေ့ချ်ခုလုပ်ပြီးတော့တွင်ခဲ့တာရှိပါတယ်ဟိုမနေ့တနေ့ကလည်းနိုင်ငံခြားသတင်းဌာနတစ်ခုနဲ့အမေးဖြေလုပ်တဲ့အခါမှာလည်းအဲ့ဒီအကူအညီတွေကိုတောင်းခဲ့ပါတယ်ဒါကတော့ဒါမှမဟုတ်လုပ်နိုင်တော့ပေါ့နော်ဒါပေမဲ့ဒီလိုပြန်လဲထူထောင်ရေးလုပ်ငန်းကြီးကအင်တာမကြီးမားပါတယ်ဆိုတော့အစိုးရခမန်းချက်အရအမေရိကန်ဒေါ်လာတန်း100ကျော်လောက်ကုန်မယ်လို့ဒီလိုသူတို့ခမန်းထားတယ်အဲ့ဒီဟာမျိုးကြတော့အစိုးရကပဲဥဆောင်ပြီးလုပ်ရမှာပဲကျန်နေမအားတို့ဒေါက်ခင်စီဖောင်ဒေးရှင်းတို့အဖွဲ့ကြီးကျန်နေစေနာရှင်တွေကတော့ဝိုင်းဝန်းကူညီပံ့ပိုးနိုင်တဲ့အဆင့်ပဲရှိမှာပဲ
ဟုတ်ကဲ့ခင်ဗျာဟိုမှာကျွန်တော်တို့ရှင်မှာတခုကြောင့်ပေါ့ခင်ဗျာလျှက်စစ်လိုက်လို့ဖြစ်ပြီးတင်မောနင်းလို့ဖြစ်ပြီးရင်ထိခိုက်မှုကြောင့်ဖြစ်စေတခုခုထိခိုက်မှုကြောင့်လူတွေသေဆုံးရင်တက်ဆိုင်ရာရောကြေးပေးတဲ့တဲ့ရင်ကိုထင်းထင်းရှားရှားပေါ်ပြကြတယ်ခင်ဗျာအဲဒါပေမဲ့လည်းတက်ဆိုင်သူတွေကိုဘလို့ထိထိရောက်ရောက်အေးအေးယူတယ်နောက်မဖြစ်အောင်ဘာတွေလုပ်နေဆိုတာမျိုးကြောင့်ကျွန်တော်သိမ့်မတွေ့အောင်အဲ့တော့ဆိုပါတော့လူတွေသင်ရောကြေးပေးတာနဲ့လုံလောက်တယ်လို့ဖြစ်နေတာပေါ့ခင်ဗျာအဲ့ဒါမျိုးကိုအမဘယ်လိုဝေဖန်မလဲ
ဟုတ်ပထမအဦးဆုံးကတော့လူအသက်ဆိုတာဘယ်လို့မှတန်ဖိုးဖြတ်လို့မရပါဘူးဒီသူ့ရဲ့မိသားစုတွေသူ့ရဲ့မိတ်ဆွေတွေအတွက်ဘယ်လိုတန်ဖိုးဖြတ်မလဲဘယ်လိုလုပ်ဒီပိုက်ဆံအစားထိုးမလဲအဲ့ဒါတခုပေါ့နော်နောက်တခုကတော့ဒီဟာတာဝန်မယူမှုပွင့်လင်းမြင်သာမှုမရှိမှုပေါ့ဥပမာဓာတ်လိုက်တယ်ဆိုတာဓာတ်လိုက်တယ်ဆိုလို့ရှိရင်ဘာကြောင့်ဓာတ်လိုက်ကြလဲဓာတ်ကြိုးတွေကချိုးရင်းနေလို့လားအိုနေလို့လားဒီတွေ့ထားပုံကမမှန်လို့လားအဲ့လိုဆိုရင်ဘလို့မှတာဝန်ရှိလဲဒီလျှက်စစ်ပေးတဲ့စနစ်တစ်ခုလုံးရဲ့ချိုးရင်းချက်ကြောင့်ဖြစ်ရလားလားဒါတွေကလိုက်ပြီးတော့တိတိကျကျစုံစမ်းရမယ်ဒီကလူတယောက်ရဲ့အသက်ဆိုတာသူကပြောတယ်တံပိုးဖြတ်လို့မှမရဘူးဘာဖြစ်လို့ဒီအသက်ကြောက်ဆုံးသွားရလဲဆိုတာစုံစမ်းရေးကတိတိကျကျလုပ်ရမယ်ဒီစုံစမ်းရေးဆိုတာစုံစမ်းရေးအနေနဲ့ပဲပြရမှာမဟုတ်ဘူးဒီထွက်လာတဲ့အဖြေတွေပေါ်မှာအခြေခံပြီးနောက်ဒါမျိုးမဖြစ်အောင်လုပ်ရမယ်အဲ့ဒါမျိုးတွေကအများကြီးလုပ်ဆရာရှိတယ်ဒီဆုံးသွားတယ်ကတော့ဆုံးသွားပြီကွာဘလို့မှအသက်ပျောက်သွားတဲ့လူကိုပြန်ပြီးတော့အသက်ရှင်အောင်လုပ်လို့ဆိုတာဘလို့မှမဖြစ်နိုင်ဘူးရိုးကြီးပေးတယ်ဆိုတာလေဒါလည်းလုပ်ရမှာပဲဒါလည်းအောင်ဝင်တစ်ခုရင်းလုပ်မယ်ဒါပေမဲ့ဒီတစ်ခုတည်းနဲ့လည်းမပြီးပါဘူးနောင်မဖြစ်အောင်လို့ဘာကြောင့်ဒါကြီးဖြစ်တာလဲမဖြစ်အောင်ဘယ်လိုလုပ်ရမလဲအဲ့ဒါကိုအဓိကစဉ်းစားပြီးတော့လုပ်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျတကယ်လို့အရေးယူတယ်ဆိုရင်အတိတိကျကျအမပြောသလိုပွင့်လင်းမြင်သာဆိုတာထုတ်ပြန်လို့ပါတယ်ခင်ဗျအခုဆိုပါတော့ခင်ဗျကျွန်တော်လက်ပတော့မှာဒေါခင်ဝင်းသေသွားတယ်အာတရင်တော့ကိုပါကြီးအသက်ခံရတယ်တခြားဟာဒီလည်းအများကြီးရှိတာပေါ့နော်ပြီးလို့ရှိရင်အရေးယူမယ်ဆိုတာစုံစမ်းနေတယ်ဆိုတာလောက်မှပေါ်လာပြီးရင်ကော်မရှင်ကြီးဖွဲ့တာပဲဖြစ်ဖြစ်မဖွဲ့တာပဲဖြစ်ဖြစ်ဘယ်လိုအရေးယူလိုက်ပြီးဆိုတာကိုအဲ့လိုထုတ်ပြန်တာမရှိဘူးခင်ဗျာ
ဟုတ်တယ်လေအဲ့ဒါလည်းဒီမိုကရေစီပေါ်ဆောင်တဲ့နေရာမှာဒီအစိုးရအားနေပါတယ်ဆိုတဲ့ဥပမာနောက်တစ်ခုပေါ့ပွင့်လင်းမြင်သာမှုမရှိဘူးတာဝန်ယူမှုဟာပြက်ပြက်သားသားမရှိဘူးဆိုတာဒါဒီမိုကရေစီစံထုံးစံထားတွေအရအင်တာမအားနေတယ်ဆိုတာပြရတာပဲပေါ့
မြန်မာနိုင်ငံရဲ့အကြီးဆုံးရန်ကုန်မြို့ကနေနိုင်ငံတော်အစိုးရနဲ့အမတို့လွှတ်တော်အမတ်တွေရှိတယ်။နေပြည်တော်သွားလမ်းမကြီးမှာမကြာခဏယင်ထိခိုက်မှုတွေဖြစ်ပါတယ်ခင်ဗျ။အသက်ဆိုင်ရာပြင်းတယ်လို့လည်းမကြာခဏကြားပါရတယ်။ဒါပေမဲ့ဒီလိုပဲမကြာခဏဆက်ဖြစ်နေတာပဲခင်ဗျ။ဒီလိုအထင်ကရလမ်းမကြီးကိုတောင်ထိထိရောက်ရောက်မပြင်းနိုင်တာ။ဘာကြောင့်ပါလဲခင်ဗျ။အ
ခြေခံမှမကောင်းမဲကိုခင်ဗျာဆိုရဲ ရန်ကုန်နေပြီးတော့လမ်းညာအခြေခံမကောင်းဘူးလေဒါကောင်းမှုစင်အားလုံးပြန်တူပြီးအားလုံးပြန်လုပ်ရမယ့်ကိစ္စကြီးအဲ့ဒါကြီးကလည်းနည်းတာမဟုတ်ဘူးလုံးလုံးမတွေ့ဘူးအဲ့တော့ဟိုငါလည်းကြုံတုံးတော့ကြွားပြီးတော့ပြောအောင်မယ်ငါတို့ကော်မှုမှာဆိုလို့ရှိရင်ဒီနောက်အတုံးနဲ့အတွင်းမှာလမ်းနေတော်တော်များများလုဖြစ်တယ်အဲ့ဒီလမ်းနေကိုသွားကြည့်လို့ရှိလို့ရှိရင်ဘယ်လမ်းနေကဘယ်သူတွေလုသွားတယ်ဆိုတော့တော်တော်ပြည်တာတယ်နော်နိုင်ငံခြားကတချို့အဖွဲ့အစည်းတွေကနေပြီးတော့ဝါရုကအလူခံတဲ့သဘောပေါ်လမ်းနေပါလေဆောက်ပေးပါဆိုသူတို့တာဝန်ယူပြီးတော့ဆောက်ပေးတဲ့လမ်းကြီးอ่ะအင်မတန်ကောင်းတယ်သူတို့ဆောက်ဆောင်ဖို့ဖဲနဲ့တီတွင်းကနေပြီးတော့တာဝန်ယူပြီးတော့လုပ်တဲ့တချို့လမ်းကြီးနဲ့မတူတာကိုတွေ့ရတယ်မယ်ရန်ကုန်နေပြီးတော့လမ်းတဲ့အများကြီးသာတဲ့လမ်းတွေကိုကော်မှုလို့မြို့လေးမှာတွေ့နိုင်တယ်ဆောက်တဲ့လူတွေဆောက်တဲ့ကုမ္ပဏီဆောက်တဲ့ဒီအဖွဲ့အစည်းရဲ့စံထုံးစံထားသတ်မှတ်မှုနဲ့လုပ်ပုံကိုင်ပုံပေါ်မှာကြည့်ရတယ
်ဟုတ်လားအဲ့ဒါဆိုအမတို့ကော်မှုကကောင်းတဲ့လမ်းတွေဆိုလို့ချင်းဖောက်ပြီးတော့မှဟိုနေလိုက်မြင်လိုက်ဖြစ်သွားတယ်ဘယ်ညာမတူတာဒါမျိုးတွေမရှိဘူးပေါ့
အမရှိမရှိဖြူဖြောင်းနေတာပဲဒါမှလည်းတခြားအဲ့လိုမကောင်းတဲ့လမ်းတွေလည်းရှိပါတယ်ကော်မှုမှာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကော်မှုသွားကြည့်အောင်ပါဗျာအမတို့ဖောက်ထားတဲ့လမ်းတွေ
အတော့ကြည့်လိုက်တော့ကြည့်လိုက်တခါမှဟိုဟိုဟိုတယောက်ကပြောတယ်ချိန်လုံးတခါတည်းသူ့ကော်မှုပဲမှုနေတာလေအဲ့လိုလည်းသူပြောကြရတော့ဖြစ်တာပေါ့နော်ဒါမှလည်းတကယ်ပါကော်မှုကတချို့လမ်းတွေကအင်တန်ကောင်းပါတယ်ရန်ကုန်နေပြောတော့လမ်းတွေဘာမှမဆိုင်ဘူး
โอเคก้าวใหม่ครับ